Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ကင်းပြကြပါသေးခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မေလ2ရက်နေ့တင်းလာနေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24 40 51နဲ့လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါအခုပဲကျွန်တော်တို့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိပ်တန်းရောက်သတင်းတွေတင်ဆက်တဲ့အခါမှာတော့ဒီတမ်မနီစက်ယုံတဲကယူကရိန်းအရပ်သားတွေကိုကုလသမဂ္ဂကကယ်ထုတ်မဲ့အကြောင်းနဲ့အတူရုရှားရဲ့လောင်စာအပေါ်မှာမှီခိုရမှုကိုဂျာမနီကအဆုံးသတ်တော့မယ်လို့ပြောကြတဲ့အကြောင်းတွေနဲ့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးခိတ်ကိုမကြာခင်မှာပြန်ဖွင့်ဖို့ထိုင်းဘက်ကပြင်ဆင်နေတဲ့သတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်မြန်မာနိုင်ငံရဲ့အချင်းထောင်တွေထဲမှာဖိနှိပ်နှိမ်ပန်းခံရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေသတင်းပေးပို့ချက်မှာတော့
အဲ့လိုနိုင်ငံအခြေအနေကိုပြည်ဆက်ရှိရှိဖိနှိပ်တာမျိုးရှိတယ်။ဒီနောက်တစ်ချက်ကအဲထောင်ပိုင်းတို့ထောင်ဝင်ချမ်းတို့ရတယ်ပြီးတော့နိုင်ငံအခြေအနေတွေစုယုံနေတာမျိုးတွေပြီးရင်နိုင်ငံစကားပြောတာမျို
းအကြခင်သတင်းတွေအပြီးမှာတင်ပြဖို့ရှိပါတယ်ခင်ဗျာ။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်ကပဲပြောပြသွားမှာဖြစ်ပါတယ်ဗျာ။
ယူကရိန်းတောင်ပိုင်းမရီယိုပိုစစ်ကမ်းမြို့ကရုရှားတပ်တွေပိတ်ဆို့ထားတဲ့အဇော့စတယ်တမနီစစ်ရုံဝင်းထဲမှာရှိတဲ့ယူကရိန်းအရသာအယောက်1000တဲ့မင်းဲကိုဘေးလွတ်ရာကယ်ထုတ်ဖို့လုပ်နေတယ်လို့ကုလသမဂ္ဂကတနင်္ဂနွေနေ့မှာပြောပါတယ်။ဒီကယ်ဆယ်ရေးလုပ်ငန်းကိုစနေနေ့မှာစတင်ခဲ့တာဖြစ်ပြီးရုရှားနဲ့ယူကရိန်းအရာရှိတွေနဲ့အတူ ICRC နိုင်ငံတကာချက်ချင်းကြီးဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်အဖွဲ့ကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းကိုမထိခိုက်စေတဲ့အတွက်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းအခုဆိုလူရောက်100လောက်ပါတဲ့ပထမအတုံးဟာထိန်းချုပ်နယ်မြေကိုဥတီသွားရောက်နေပြီဖြစ်ပြီးတနင်္လာနေ့မှာတော့သူတို့ကိုဇပ်ပိုရီစီယာမြို့မှာတွေ့ဆုံမှာဖြစ်ကြောင်း Twitter ကနေပြောပါတယ
်။ယူကရိန်းнаши защитники наши защитники сегодня нам нарешті вдалося
Ukraine Aquaria Russo Kuna Tamagane Lekwe di Satyo Winne ga ayatawe ko kae thauk pho loun ni bi lo le pyo ba de Russia satte awain khan ni ya de di Tamani Satyo Winne ga chauk thwe pwe li la de umyin lain kaung ni ne lan chaung ni ma Ukraine kai khat yee tama naw tha 2000 law shi me lo yong ji tha da ba Azov pin le pin myauk pain kai yoran ma shi ni de di myo ko khain chauk pho twe ရုရှားတပ်တွေနှစ်လလောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်မြို့ကပြပြဝတ်သွားပြီမယ်။ဒီမြို့ထဲမှာယူကရိန်းဒေသကတသိန်းထက်မနည်းရှိနေနိုင်တယ်လို့ခန့်မှန်းထားပါတယ်။တမနီဆိုင်ရုံလုပ်သားတွေကိုအကာအကွယ်ပေးနေတဲ့ယူကရိန်းပြည်ရင်းလုံခြုံရေးတပ်ဖွဲ့ရဲ့အဇော့တပ်ရင်းကတော့လူ20ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဂျာမနီဟာရုရှားရဲ့လောင်စာစီးပွားမှီခိုနေရမှုကင်းအောင်လှုပ်ဆောင်ရမှာတိုးတက်မှုရှိလာပြီဖြစ်ပြီးအခုနှွေကုံလောက်ဆိုရင်ရုရှားစီကရင်းနှီးစင်းတင်းသွင်းမှုပေါ်မှာလုံးဝနှိခိုးစရာမလိုတော့တဲ့အခြေအနေရောက်သွားမယ်လို့မျှော်လင့်ကြောင်းဂျာမနီအစိုးရကပြောပါတယ်။ဥရောပရဲ့စီးပွားရေးအင်အားအကြီးအကဲဖြစ်တဲ့ဂျာမနီဟာရုရှားစီကနေတင်းသွင်းနေတဲ့စွမ်းအင်တွေထဲကရင်းနှီးအတွက်7000ရာခိုင်နှုန်း၊ကြောင်မီးတွေအတွက်800ရာခိုင်နှုန်းနဲ့တဘာဝဒဏ်ငွေအတွက်35ရာခိုင်နှုန်းတင်းသွင်းမှုလျှော့ချနိုင်တော့မှာဖြစ်ကြောင်းစီးပွားရေးနဲ့ဥရုယာသီဆိုင်ရာဝန်ကြီးရောဘတ်ဟေဘက်ကတင်းငင်ကနေနေ့မှာပြောပါတယ်။ဒီလောင်စာကရတဲ့ဝင်ငွေယူရိုဘီလီယံပေါင်းများစွာဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုငွေကြေးဖြည့်ဆည်းပေးနေတဲ့အတွက်ဆိုရင်ရုရှားစီကနေမယူဖို့ယူကရိန်းနဲ့တခြားဥရောပနိုင်ငံတွေကဂျာမနီကိုဖိအားပေးနေတာဖြစ်ပါတယ်။အခုဂျာမနီကရုရှားစီကလောင်စာဝယ်ယူမှုလျှော့ချဖို့လုပ်တာဟာစီးပွားရေးအတွက်တည့်ရောက်မှုရှိလာနိုင်တယ်လို့စားသုံးသူတွေအတွက်ပါဈေးကြီးတာနဲ့ကြုံရနိုင်တယ်လို့လည်းဝန်ကြီးဟက်ဘက်ကသတိပေးပါတယ်။ဒါပေမဲ့ရုရှားရဲ့ချင်းချောက်အကြက်ကိန်းတော်ကိုမခံချင်တော့ဒီလိုလုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။ EU ဥရောပသမ္မတကရုရှားရဲ့လောင်စာစီအတွက်ကုန်သွယ်မှုပိတ်ပင်နဲ့ချမှတ်ဖို့အတွက်စဉ်းစားနေချိန်မှာပဲအခုလိုဂျာမနီကနေကြေညာလိုက်တာပါ။ EU ကရုရှားစီကကြောင်မီးသွေးတင်သွင်းမှုကိုဩဂုတ်လမှာစပြီးပိတ်ပစ်ဖို့အတွက်ဆုံးဖြတ်ထားတာလည်းဖြစ်ပါတယ်။ယူကရိန်းကိုရုရှားချူချော်မှုတင်းဝင်ဖြစ်လာစေဖို့အတွက်လူမှုမီဒီယာတွေကနေသတင်းမှားတွေဖြန့်ဝေတဲ့စစ်စင်ရေးအသိကိုရုရှားစိုက်ဘာစစ်သားတွေစတင်လုပ်နေတာတွေ့ရတယ်လို့ဗြိတိန်အစိုးရကပြောပါတယ်။ဒ ဒီဆက်စင်ရဲကိုစိန့်ပီတာစဘတ်မြို့မှာလာကပေးထားတဲ့ဆိုက်ဘာစစ်သားတွေနဲ့ဖွင့်ထားတဲ့ဌာနကနေလှုပ်ဆောင်နေတာဖြစ်ကြောင်းနဲ့သူတို့ဟာလူသုံးများတဲ့မီဒီယာတစ်ခုဖြစ်တဲ့ Telegram က Message Application ကိုသုံးပြီးလူသစ်စုဆောင်တယ်လို့ရုရှားစစ်အုပ်ကိုဝေဖန်သူတွေရဲ့ Social Media အကောင့်တွေမှာဝင်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ Ukraine စစ်ကိုထောက်ခံကြောင်းမှတ်ချက်တွေအများအပြားဝင်ရေးကြတယ်လို့ဗြိတိန်နိုင်ငံခြားရေးယုံကတင်းနေနေမှာပြောပါတယ်ဒီဌာနဟာဆိုရှယ်မီဒီယာလုံခြုံရေးတွေထောက်ထမ်းလို့မရအောင်ရှောင်နိုင်တဲ့နည်းပညာသစ်တွေတီထွင်အသုံးပြုနေတာဖြစ်ပြီးရုရှားအစိုးရကိုထောက်ခံကြောင်းချဲ့ကားပြီးရေးထားတဲ့စာရင်းမှတ်ချက်တွေကိုတင်ဝင်ဖွင့်ထားတဲ့အကောင့်တွေကရေးတဲ့ပုံစံလုံဆောင်နေတာဖြစ်ကြောင်းဗြိတိန်နိုင်ငံခြားရေးယုံကပြောပါတယ်ဒီလိုအသုံးချခံရတဲ့ဆိုရှယ်မီဒီယာ၈ခုရှိပြီးဒီထဲမှာ Telegram Facebook Twitter နဲ့ TikTok တို့ပါဝင်ကြောင်းဖော်ပြထားပါတယ်အထူးသဖြင့်ဗြိတိန်တောင်အာဖရိကနဲ့အိန္ဒိယအပါအဝင်နိုင်ငံအများပြားမှာရှိနေတဲ့နိုင်ငံရေးသမားတွေနဲ့လူသိများတဲ့အကောင့်တွေကိုပြစ်မှတ်ထားတာတွေ့ရကြောင်းလည်းပြောပါတယ်။အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်ခဲ့တယ်။ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းမှာနိုင်ငံအတွက်လုံခြုံမှုရော Islamic System Islamic စနစ်ပါပြန်ပြီးထွန်းကားလာပြီဖြစ်ကြောင်းတာလီဘန်အကြီးအကဲ Hibatullah Akhundzada ကတနင်္ဂနွေနေ့လူလူကိုပထမဆုံးပြောတဲ့မိန့်ခွန်းမှာပြောဆိုလိုက်ပါတယ်။မွတ်စလင်တွေရဲ့ Ramadan ဥပုသ်လအပြီးကျင်းပတဲ့တောင်ရကြအစ်ပွဲတော်နဲ့စတင်ချိန်မှာအာဖဂန်တောင်ပိုင်းကန္ဒဟာမြို့ကဗလီဝတ်ကျောင်းမှာဝိပ္ပယသူထောင်ပေါင်းများစွာကိုအောင်မြင်မှုလွတ်လပ်မှုတက်ဂုံပြူကြောင်းပြောကြားခဲ့တာပါ။အာဖဂန်ရဲ့ဒုတိယအကြီးဆုံးမြို့ကန္ဒဟာဟာတာလီဘန်တွေစတင်ပောက်ဖွားခဲ့ပြီးအုပ်ချုပ်ခဲ့ရဒေတာဖြစ်ပါတယ်။တာလီဘန်တွေအုပ်ချုပ်မှုစတင်ခဲ့ခြင်းကစပြီးပထမဆုံးအချိန်မင်ကွန်းပြောတဲ့အခွန်ဇာဒါဟာပရိသတ်ကိုမျက်နှာချင်းမဆိုင်နဲ့ပြောခဲ့တာပါ။အာဖဂန်ရုပ်တံအဖွဲ့အပါအဝင်သတင်းတောက်တွေကိုဗလီရဲ့တောက်မှာပဲနေစီပြီးတာလီဘန်လုံခြုံရေးတွေကသူ့အနာကိုကပ်ခွင့်မပေးခဲ့ပါဘူး။မျက်မြင်တွေ့သူတွေကတော့ဒီဗလီဝတ်ကျောင်းမှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတာဖြစ်ပြီးဗလီအမိုးမှာရောအနာကဆောက်လို့စဲအဆောက်ဦးပေါ်မှာပါဆက်တနက်ကိုင်းအဆောက်နဲ့နေရာယူထားတာတွေ့ရတယ်လို့ပြောပါတယ်။တာလီဘန်စစ်သားအများအပြားကိုလည်းဗလီထဲမှာရောအပြင်မှာပါချထားတာဖြစ်ပြီးရုရှားလုံ MI-17 ရဟတ်ယာဉ်တွေနဲ့အတူအမေရိကန်ထုတ်ဆက်စနယ်လေယာဉ်သင်းကလည်းသူမိန်ကွန်းပြောနေခြင်းတလျှောက်လုံးအပေါ်ကနေပြန်ဝဲနေတာပ
ါဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 11.13 MHz 5.40kHz 11.13 MHz 5.51kHz 5.89 MHz နဲ့ဖိုင်လမီတာ190 kHz 1505လောက်ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းင်းလာနေမနေ့ခင်ဗီဝေးရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါလိမ့်မြန်မာနိုင်ငံကပြည်ပကပြဿနာတွေဒီလေစီရေးအတွက် VNN နဲ့ဂျပန်နှစ်နိုင်ငံကြားအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိတာကတင်းင်းငွေနေ့မှာပြောကြားလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရဲ့၃ရက်ကြာ VNN ခရီးစဉ်အတွင်းအခုလိုပြောဆိုလိုက်တာပါ။အ
ဲမြန်မာ情勢への連携でも一応いたしました。北朝鮮への対応での緊密な連携を確
認。မြန်မာနိုင်ငံတွင်အခြေအနေနဲ့ပတ်သက်လို့ VNN နဲ့ဂျပန်အတူပူးပေါင်းဆောင်ရွက်သွားပါမယ်။မြောက်ကိုရီးယားပြဿနာဖြေရှင်းရေးမှာလည်းနှစ်နိုင်ငံအကြီးကလက်တွဲဆောင်ရွက်သွားမှာပါ။ဒါ့အပြင်တောင်တရုတ်ပင်လယ်ပြင်အတွင်းရှည်ရင်းစွဲအနေထားပြောင်းလဲသွားအောင်တဖက်သက်အင်အားသုံးလှုပ်ဆောင်နေတဲ့လုပ်ရက်ကိုလက်မခံပါဘူးလို့မစ္စတာခီရှိရာကပြောသွားတာပါ။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကလူလုံကျွန်းအထုတွေတီးဆောက်နေတာကိုသူကရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ယူကရိန်းစစ်ကိုချက်ချင်းရပ်ဖို့အရေးကြီးကြောင်းလဲဂျပန်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာအလေးထားပြောပါတယ်။ယူကရိန်းနိုင်ငံရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နိုင်ငံတကာစည်းမျဉ်းတွေအတိုင်းနယ်နိမိတ်သတ်မှတ်ချက်ကိုလေးစားလိုက်နိုင်ရမယ်လို့ဟနွိုင်းမြို့တော်မှာဗီယက်နမ်ဝန်ကြီးချုပ်ဖန်မင်းချင်းနဲ့တွေ့ဆုံမှုအပြီးပူရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါဗီယက်နမ်ဂျပန်တန်တမာဆက်ဆံရေးထူထောင်ခြင်းအနှစ်50ပြည့်အဖြစ်ဂျပန်ဝန်ကြီးချုပ်အခုလိုလာရောက်လည်ပတ်တာပေါ့ဂျပန်ဝန်ကြီးချုပ်အခုလိုလာရောက်လည်ပတ်တာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ခီရှိဒါရဲ့ရှေ့ရကြာနိုင်ငံတကာခီးစဉ်အတွင်းဗီယက်နမ်နိုင်ငံကဒုတိယမြောက်ခီးစဉ်ဖြစ်ပြီးစနေနေ့တုန်းကအင်ဒိုနီးရှားနိုင်ငံကိုပထမဆုံးတွားရောက်ခဲ့တာပါဗီယက်နမ်ပြည်ရင်ထိုင်းအီတလီနဲ့ဗြိတိန်နိုင်ငံတွေကိုတွားရောက်มาဖြစ်ပါတယ်ခင်ဗျာထိုင်းနိုင်ငံမှာကိုဗစ်အခြေအနေတွေတိုးတက်လာတာနဲ့အမျှထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဂိတ်နှစ်ခုစလုံးကိုမကြာခင်အပြည့်အဝပြန်ဖွင့်နိုင်ဖို့ ထက်ကရင်ကကုံလောင်ယုံနေတဲ့ဈေးဆိုင်တွေကိုအာဏာပိုင်တွေတနင်္ဂနွေနေ့မှာတန်ရှင်းရေးစားလုပ်ခဲ့ကြပါတယ်။ထိုင်းဘက်ချမ်းမဲဆောက်မြဝတီချစ်ကြီးရဲ့တရားထိတ်နဲ့ဘန်ဝမ်ထိုင်းကျေးရွာပိုင်ထဲမှာရှိတဲ့ဒုတိယထိုင်းမြန်မာချစ်ကြီးရဲ့တရားထိတ်ကဈေးဆိုင်ထမ်းတွေကိုတန်ရှင်းရေးလုပ်ခဲ့ကြတာပါ။အခုလိုနေစားဂိတ်ပြန်ဖွင့်နိုင်ဖို့မြန်မာတာဝန်ရှိသူတွေနဲ့ပူ ောပါတယ်ကိုဗစ် -19 ကူးစက်ပြန့်ပွားမှုကိုကာကွယ်ဖို့အတွက်ဒီနယ်စပ်ဂိတ်နှစ်ခုစလုံးကို2020မတ်လကတည်းကဖိတ်ထားခဲ့တာပါအခုလိုနယ်စပ်ဂိတ်ပြန်ဖွင့်မဲ့အရေးလက္ခဏာတွေကြောင့်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေပြန်ကောင်းလာတော့မယ်လို့နယ်စပ်ဂိတ်နားမှာနေတဲ့ဆိုင်းပိုင်ရှင်တွေကမျှော်လင့်နေကြပါတယ်ခင်ဗျာဥရောပတလွာနိုင်ငံတွေကပြည်သူတွေနဲ့အလို့သမားသမဂ္ဂတွေဟာမေလာတရက်မေဒီအလို့သမားနေ့မှာလမ်းမတွေပေါ်ထွက်ခြိတက်ကြရင်တက်ဆိုင်ရာအစိုးရတွေကိုသူတို့ဆန္ဒပြရတဲ့သတင်းစကားကိုထုတ်ဖော်ခဲ့ကြပါတယ်အထူးသဖြင့်ပြည်နယ်နိုင်ငံမှာတော့အလို့သမားတွေကိုဂုံပြုတ်ပြီးနားရက်သတ်မှတ်ထားတဲ့မေဒီနေ့မှာပြန်လည်ရွေးကောက်ခံရတဲ့တမရမက်ခရွန်ကိုခြိတက်ဆန္ဒပြခဲ့ကြပါတယ်တူရကီနိုင်ငံမှာတော့မေဒီနေ့ဆန္ဒပြသူတွေကိုဖမ်းဆီးခဲ့ပါတယ်အစ္စတန်ဘူးမြို့မှာမေဒီနေ့ဆန္ဒပြသူ164ဦးကိုဖမ်းဆီးခဲ့တာပါ1989ခုနှစ်မေဒီနေတုန်းကတူရကီဆန္ဒပြသူ34ဦးအသက်ခံရတဲ့တက်ဆင်ရင်မြင်ကိုပိတ်ထားတဲ့ဂျာကဝင်ရောက်ဖို့ကြိုးစားခဲ့ရကအခုလိုဖမ်းဆီးခံရတာဖြစ်ပါတယ်။အီတလီနိုင်ငံရောမမြို့မှာတော့ကွင်းပြင်ကျဲမှာအီယာမစင်တင်ဂီတာပွဲကြီးတစ်ခုကျင်းပခဲ့ပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်အဆုံးသတ်ရေးညဉ့်ညမ်းစွာတောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။တဲ့ရင်တော့ဒေတာဝန်ထမ်းဆောင်နေချိန်အတွင်းတည်ဆုံးခဲ့ရတာအဖမ်းဆီးခံရသူတွေအတွက်ချီးကျူးဂုဏ်ပြုကြောင်းပိုယန်မင်းကြီးဖရန်စစ်ကတနင်္ဂနွေမေဒီနေမှာမိကြလိုက်ပါတယ်။တရင်လွတ်လပ်ခွင့်ကိုကာကွယ်ရင်းလူသားတွေရဲ့ထိခိုက်နေတာခံစားရမှုကိုတတိရှိစွာနဲ့တရင်ရယူတင်ပြခဲ့တာအတွက်သူကချင်းမွန်ပြောဆိုလိုက်တာပါ။မေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာတရင်လွတ်လပ်ခွင့်နေ့မတန်ခင်ဗာတီကန်နန်းတော်မှာစုယုံလာတဲ့ထောင်ချီတဲ့ပြိဿကိုဟောကြားရမှာအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။ကမ္ဘာတရင်လွတ်လပ်ခွင့်နေ့ကိုတာဝန်ယူကျင်းပတဲ့ UNESCO အဖွဲ့ရဲ့ဒီနှစ်အစောပိုင်းထုတ်ပြန်တဲ့စာရင်းအရ2021ခုနှစ်ထဲအသက်ခံရတဲ့တရင်တောင်းနဲ့မီဒီယာလောကဝန်ထမ်း55ဦးရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တည်းအဖမ်းဆီးခံရတဲ့တရင်သမားက350ကျော်ရှိပါတယ်။ဒါအပြင်ယူကရိန်းစစ်ပွဲအတွင်းတရင်ယူရင်တည်ဆုံးခဲ့ရတဲ့တရင်တောင်းတွေကိုပိုယန်မင်းကြီးကချင်းမွန်စကားဆိုခဲ့ပါတယ်။ယူကရိန်းစစ်မှာတရင်ယူရင်တည်ဆုံးခဲ့ရတဲ့တရင်တောင်းအနည်းဆုံး9ဦးရှိတယ်လို့ CPJ တရင်သမားများကကွယ်ရေးကော်မတီကပြောပါတယ်။ယူကရိန်းမှာတရင်သမားမှန်သိအောင် press ဆိုတဲ့လက်ပတ်စာရန်ဝတ်ထားပေမဲ့တရင်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုအတော်များများရှိတယ်လို့ပြင်သစ်ခြေဆိုင် RSF အဖွဲ့ကပြောပါတယ်ခင်ဗျာ
တရင်လာနေမယ်တဲ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကျွန်တော်ညံဝင်းအောင်ကပဲပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်မှာဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကမေဒီနေ့နဲ့ပတ်သက်ပြီးတော့မြန်မာတွေဆန္ဒပြတဲ့သတင်းပေးပို့ချက်မတိုင်ခင်မှာအခုအရင်ဆုံးနားဆင်ရမှာကတော့စစ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်ဆန္ဒပြကြလို့ဖမ်းဆီးခံရတဲ့နိုင်ငံသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဟာအကျဉ်းထောင်တွေထဲမှာမီးမျိုးစုံနဲ့ဖိနှိပ်မှုတွေကိုအဆိုးရွားဆုံးကြုံတွေ့နေရတယ်လို့ပြန်လွတ်လာသူတွေနီးစပ်သူတွေနဲ့ထောင်တွင်းကထွက်လာတဲ့ရေးသားထားတဲ့ဆရွယ်စရန်းတွေအရာသိရပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်မကိုတော့မတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်ဗျာ
အာဏာသိမ်းစစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုမီးမျိုးစုံနဲ့လူမဆန်စွာနှိပ်စက်ခံရတာလူခွန်ရည်နဲ့မတင်ရော်တဲ့လောက်ရက်တွေနဲ့ဖိနှိပ်စော်ကားတာနိုင်ငံရေးအကျဉ်းသားတွေကိုအကျဉ်းထောင်လက်ဆွဲတွေအတိုင်းမထားတာပြည်ထောင်ချက်ရာဇဝတ်သားတွေကိုရိုက်နှက်ခိုင်းတာတွေအပြင်တိုက်ပိတ်တာတွေကိုပို့ပြီးတော့လှုပ်လာတယ်လို့အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြလို့ဖမ်းဆီးခံရပြီးမှပြန်လည်လွတ်မြောက်လာသူတဦးက VOA ကိုပြောပြပါတယ်
ဘလူးခိနေတာမျိုးတွေရှိလဲဆိုတော့လေသူတို့ကဘလူးလဲဆိုတော့ဟိုအကျဉ်းသားတွေအများကြီးရှိတယ်တခြားပုံမှန်တွေလည်းရှိတယ်ပေါ့နော်အဲအကျဉ်းသားရှိနေတယ်တခြားပုံမှန်နဲ့ရောင်းနေတဲ့သူတွေလို့လေသူကဘလူးဟိုရိုက်ကျွေးထားလဲဆိုတော့ဒါမှမဟုတ်အစိုးရပေါ့နော်ဒီအစိုးရလက်ထက်ဆောင် ဟိုမှာငါတို့ဟာအာဒီဒါလေဟိုပြေလျှော့မှုတွေလေအဲ့လိုမျိုးဟိုလျှော့ရဲ့ဟိုဒါလိုရှာမယ်ပေါ့နော်အဲ့တော့ဒီအစိုးရအောင်ငါတို့ထောက်ခံငါတို့မြန်မြန်လုပ်မယ်ဆိုပြီးတပုတ်မှာလည်းထောင်းထဲမှာအလုပ်ရှာရဲ့ပြန်လာလာရှိတယ်အဲ့တော့အခုဝင်လာတဲ့လူတွေကငါတို့အစိုးရပုံကန်စန့်ကျင်ပြီးဝင်လာတဲ့တပုတ်တွေပေါ့ဆိုတော့သူတို့ကလည်းနှိတ်ကွာမယ်သူတို့ကလည်းဒါပြီးလို့မရအောင်ဆိုတော့ငါ ไม่มาเลยไม่ไปไหนเลยนั่นไงยี่จินนารีเจ้าก็จะมาเยี่ยกูตาหมูลูกอัดตุรีกูเลยเสกูขวัญมาเปย์กูหลุดตุกะอักขุลูเสบีเบียวบาร์ดิแต่ถ้าที่ก้าวเลยจะมาลูกอะไรจะมาเยี่ยจะมาบ้านนี้เดียวแต่สุดเลยน้องเดียวเย่เป็นหน้าบ่ตัวจ้าเดียวยี่เจ้าเดียวแต่ตัวลูกจะทำเจ้าเท่าไหร่ก็จะเข้าเสบีทันแต่ทำไมจะมาลูกลูกไม่ยาวเอเจเจ้าเอาเจ้าเลยก็จะลูกจะมาลูกอ่ะเจ้าเลยจะมาลูกตอกขึ้นทันเจ้าเอ็นน้าหน้าลูกส 现在就是汤的电量把关来收入新的电电嘛放了什么年度年楼啊楼的二楼啊汤的嘛陆续陆续嘛楼啊陆续嘛一拿电啊陆续嘛一出啊的啊牛的放了所以这么多话明年里的我还能留下来楼啊什么的比如现在都是用大陆新的把用啊去的把是这么晚的有没有出来比如这么多电量里的这么多洗手洗的电量里这么一样是一堆的啊哈都是的我都是使用嘛没变差了都是使用嘛这么多洗手片没单买了这些东西没洗过
မကြာသေးခင်ကလည်းအင်းစင်အချင်းထောင်မှာထောင်ဒဏ်ကျခံနေရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာများအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌကိုဝေယံဖြိုးမုတ်ကိုအင်းစင်အချင်းထောင်တွင်ရိုက်နှက်နှိပ်စက်ခံရပြီးစေကူးကွင့်မပေးတာမို့အသက်အန္တရာယ်ဆွေးရိမ်နေရတယ်လို့သူနဲ့နီးစပ်သူတွေအပြင်ဘကတာများအဖွဲ့ချုပ်ကလည်းထုတ်ပြန်ပြောဆိုထားပါတယ်ဘကတာများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌကိုဝေယံဖြိုးမုတ်ရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကကျောင်းသားတို့အခွင့်ရေးတာဝန်ခံကိုလီပြေစုမှုတို့အပါအဝင်နိုင်ငံရေးအကျဉ်းသား89ဦးတို့ကိုလည်းအတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်နေဆိုပြီးပြင်းပြင်းထန်ထန်ရိုက်နှက်နှိပ်စက်ခံရတာရှိခဲ့ကြောင်းဘက္ခတာများအဖွဲ့ချုပ်ကထုတ်ပြန်ပြောဆိုထားတာလည်းရှိပါသည်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထောင်တွင်းမှာလူ့အခွင့်အရေးချိုးဖောက်တာတွေပုံမဆိုးရွားလာတဲ့အတွက်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေဟာထောင်တွင်းသပိတ်တွေပြုတ်လုပြီးထောင်အာဏာပိုင်တွေကိုဆန့်ကျင်တာတွေအတော်လေးလှုပ်လာကြပါတယ်။မကြာသေးခင်ကလည်းကင်းပြည်နယ်ဖအံအချင်းထောင်၊စကိုင်းတိုင်းမုံရွာအချင်းထောင်နဲ့ဒဝဲထောင်၊ကလေးအချင်းထောင်တွေမှာနိုင်ငံရေးအချင်းသားတွေဖိနှိပ်ခံရတာကြောင့်ဆန္ဒပြကန့်ကွက်မှုတွေရှိခဲ့တယ်လို့စစ်တပ်ကအကြမ်းဖက်နှိမ်နှင်းတာတွေလုပ်ခဲ့တာလည်းရှိပါတယ်။လူသေဆုံးရတဲ့အထိပြင်းပြင်းထန်ထန်နှိမ်နှင်းတာတွေလုပ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုထောင်တွင်းဖိနှိပ်မှုလုပ်တဲ့နေရာတွေထဲမှာအင်းစင်ထောင်၊ဥပိုထောင်တို့အပြင်တဝဲအကျဉ်းထောင်လဲနမဲစုနဲ့ကြော်ကြတဲ့ထောင်တွေအဖြစ်ပါဝင်နေပါတယ်။ဆီယနာရှင်ဆန်းချင်ရေးဆန္ဒပြလို့တဝဲထောင်မှာဖမ်းဆီးခံထားရသူအယောက်400ကျော်ရှိပါတယ်။ဒီထဲမှာတဲ့အိမ်ယောဂခန်းစားနေရတဲ့အမျိုးသမီးတဦး၊ရင်ဘတ်ကိုတနက်ပစ်ခံထားရတဲ့အမျိုးသမီးတဦး၊အချိတ်ခွဲစစ်ရမယ်အမျိုးသမီးတဦးနဲ့လက်မောင်းယိုးကျွတ်ထားတဲ့အမျိုးသားတဦးဟာစေကုတခံယူဖို့အလွန်လိုအပ်နေတယ်လို့တဝဲနိုင်ငံရဲ့အကျဉ်းသားများကွန်ရက်ကပြောပါတယ်။လက်တလောထောင်တွင်းအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြလာတာပါ
။ကျွန်တော်တို့တဝဲထောင်မှာဆိုရင်အထူးသဖြင့်ပြင်ဆင်ရတာတော့ကျွန်တော်တို့တခြားရာသီဝင်မှုနဲ့ရောပြီးထားတယ်။အဲလိုနိုင်ငံအခြေအနေကိုရေဆက်ရှိရှိပြင်နေတာမျိုးရှိတယ်။ဒီနောက်တစ်ချက်ကအဲထောင်ပိုင်းတို့ထောင်ဝင်ချမ်းတို့ကလည်းပြီးတော့နိုင်ငံအခြေအနေတွေစုယုံနေတာမျိုးတွေပြီးရင်နိုင်ငံစကားပြောတာမျိုးတွေဒီတာလိုက်တန်တန်တာပေါ့နော်။အဲ့လိုပြောရတယ်ဆိုရင်ဒီလိုတိုက်ပိတ်တာပြင်ပြည်သားစင်းနဲ့ဆက်တယ်ဆိုမပေးရလေအဲ့လိုတွေတော့လုပ်တယ်ဗျနောက်တစ်ခုကတော့အဲ့လိုထောင်နေတရားရုံးနဲ့တရားရင်ဆိုင်တဲ့အခါမှာပယ်ရှင်းနေမှလည်းလိုက်မပေးရတော့ပေါ့နော်ဆိုတော့ကိုယ်တိုင်ရင်ဆိုင်ရတယ်ဒီလိုရဆွဆွဲချက်တွေပေါ့နော်ဒီလိုဆွဆွဲပြီးတော့မတရားပုံမှန်တွေတက်တဲ့ကိစ္စတွေကိုပြန်ပြီးတော့ခြေပပြောဆိုတာတွေမလုပ်နိုင်နဲ့ခြေပပြောဆိုရင်လည်းဒီလိုကအဲ့ဒါကိုထပ်သိမစဉ်းစားဘဲနဲ့ချက်ကျင်တဲ့ပုံမှန်နဲ့ချက်ကျင်တဲ့ထောင်ငန်းကိုချလိုက်တယ်ပေါ့နော်ရှင်မြောင်ကွန်ရဲခါနေပြီးတော့သူတို့လိုက်ပေးတဲ့လက်ကားလိုက်ပေးအဖွဲ့ကြီးရှိရဗျဒါပေမဲ့အခုနောက်ပိုင်းကျတော့အဲ့ဒီအဖွဲ့ကြီးကိုလည်းသူတို့ကအာဖရိကူညီမှုနဲ့တရားစွဲဆိုင်ဆိုအောင်မျိုးလုပ်လာတယ်။ခါကျင်းကိုယူပြီးလိုက်ပေးတဲ့ရှင်မြောင်လည်းမလိုက်သေးရတော့ဘူ
း။မကြာသေးမီရပိုင်းတွင်က VOA ကလက်ခံရရှိခဲ့တဲ့ထောင်တွင်းကလက်ရင်းမှုစာတစောင်ထဲမှာတော့ အချင်းသားချင်းချင်းကိုနှိပ်စက်ခိုင်းတာနိုင်ငံရေးအချင်းသားတွေကိုအကြောင်းမရှိရာဆွေးအချင်းသားတွေကိုရိုက်နှက်နှင်းပန်းခိုင်းတာတိုက်ပိတ်ပြစ်ဒဏ်ပေးတာလူခွင့်ရေးချိုးဖောက်တဲ့လုပ်ရက်တွေဖြစ်တဲ့အမျိုးသားအမျိုးသမီးတွေရေချိုးနေရာအင်းသားဒုံပါပါ
ဒီလိုထောင်ရဲ့အကြံဖက်ခံရမှုတွေလိုအပ်ချက်တွေကိုနိုင်ငံတကာချက်ချင်းဤအဖွဲ့ICRC အနေနဲ့အများဆုံးစစ်ဆေးဖို့လိုအပ်တယ်လို့ရှင်းနေတူကပြောပါတယ်။ဘာလို့ဒီလိုလဲဆိုတာဒီနေ့ကပဲဖြစ်ပြီးဒီပါကပဲဖြစ်ပြီးဒီ ICRC နဲ့မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့လူခွင့်ရေးကော်မရှင်စတဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတက်ရှိနေပေါ့မြန်မာနိုင်ငံတက်ရှိနေပြီးတော့ဒီပူးပေါင်းပြီးတော့အပြင်းထောင်မှုကို
မြန်မာနိုင်ငံရဲ့အချင်းထောင်တွေကို2019ခုနှစ်ကိုဗစ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့ချိန်ကစလို့နိုင်ငံတကာချက်ချင်းဤအဖွဲ့ ICRC ဝင်ရောက်လေ့လာခွင့်မရတော့ဘူးလို့ICRC ရဲ့ညွှန်ကြားရေးမှူးချုပ်ရောဘတ်မာဒီနီက AP သတင်းအေဂျင်စီကိုပြောဆိုထားပါတယ်။ ဒါကြောင့်ICRCအနေနဲ့အချင်းထောင်တွေတဲကအခြေအနေတွေကိုလေ့လာခွင့်ပေးဖို့တောင်းဆိုနေပါတယ်။ဒီလိုတောင်းဆိုနေပေမဲ့အခုချိန်ထိစစ်ကောင်စီဘက်ကခွင့်မပြုသေးပါဘူး။စစ်ကောင်စီကိုစက်ချင်မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးချုံနောက်ခံထားရသူစုစုပေါင်းဟာဒီကနေ့ထိဆိုလူဦးရေ13000ထောင်နီးပါးရှိနေပြီးဒီထဲမှာထောင်ဒဏ်ချမှတ်ခြင်းခံထားရသူဟာ2000နီးပါးရှိပါတယ်။
ကျန်တဲ့သူတွေကတော့အမှုရင်ဆိုင်နေရာဈေးနဲ့စစ်ကြောရေးတွေမှာရှိနေသေးဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ဒီထဲမှာတည်တံ့ချမှတ်ခံထားရသူကအယောက် 200 နီးပါးရှိတယ်လို့လည်းဖော်ပြပါတယ်။စစ်ကောင်စီဘက်ကတော့ AAPP ရဲ့ထုတ်ပြန်ချက်ဟာချက်ကားထတဲ့အချက်လက်တွေလို့ပြောပြီးအမြဲပေးချလိမ့်ရှိပါတယ်ရှင်။
မတ်တင်ကြီးထိုက်တင်ပြခဲ့တာပါခင်ဗျာ။VOA ရဲ့တင်းနှလာနေမယ်နဲ့ခင်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီအပတ်စဉ်ကန္တာတွေကိုမကြခင်မှာထုတ်လွှင့်တဲ့အထဲမှာတော့ဒုအတန်အစီအစဉ်ကိုထုတ်လွှင့်မှုမတန်ခင်မှာအခုတော့ထိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါ။မေလတရနေ့မှာကြောက်တဲ့မေဒီနေ့ကမ္ဘာအလို့သမားနေ့အထိမ့်မှတ်ချီတက်လမ်းလျှ စစ်ကောင်စီကိုစန့်ကျင်ကြောင်းနဲ့ဖမ်းဆီးခံရရသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒီအကြောင်းထိုင်းချေဆိုင်VOA သတင်းတော့မအေးမှာကသတင်းပေးပို့ပါတယ်ခင်ဗျာမေလာတရနေ့မှာကြောက်ရွံ့တဲ့မိရီနေ့ကမ္ဘာလုံးသမားနေ့အထိမ်းအမှတ်ဖြစ်ထိုင်းနိုင်ငံဘန်ကောက်မြို့မှာခြေကျက်လမ်းလျှောက်ပွဲတွေလုပ်ကြရမှာမြန်မာလူသမားတထောင်ဝန်းကျင်လောက်ဟာမိရီနေ့ခြေကျက်ပွဲနဲ့အတ မြန်မာလူသမားတွေဟာမိရင်းနဲ့ချီတက်လမ်းလျှောက်ပွဲနဲ့အတူမြန်မာနိုင်ငံကစစ်ကောင်စီကိုစန့်ကျင်ကြောင်းကြားသားမှုတွေလုပ်ခဲ့တယ်ဆိုပြီးအေးစီလူသမားကူညီရေးဖွဲ့ကလူသမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပြပါတယ်။ညကျွန်တော်တို့မိရင်းတွေပေါ့နော်စစ်ကောင်စီနဲ့ဖြစ်ပါတယ်ဒီနေ့ဒီမှာကျွန်တော်တို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံလားတွေအဲဒီထိုင်းနိုင်ငံမှာလှုပ်သားတွေစုဖွဲ ဲ့ပွဲကတော့ကျွန်တော်တို့ဒီဖန်တော်မီပတူနန်းမှာလောက်တာဖြစ်ပါတယ်ပတူနန်းကျွန်တော်တို့အဲစင်တာဝေါ်ပေါ့နော်စင်တာဝေါ်ရှိရနေပြီးတော့ကျွန်တော်တို့ MBK ကွန်မတ်ရှိတွေကိုလမ်းလျှောက်ရှိတဲ့ဆန္ဒပြတဲ့ပုံစံနဲ့ကျွန်တော်တို့ကြားအားချင်းစန့်ကျင်ကြအောင်မီရင်းနည်းနဲ့တူပေါ့နော်ကျွန်တော်တို့မီရင်းနည်းအစ်မနည်းနဲ့တူကြားအားချင်းစန့်ကျင်ကြအောင်ဆန္ဒထုတ်ဖို့ဝေးရင်ဆန္ဒထုတ်ဖို့ဝေးရင်ထိုင်ရောက်မြန်မာနိုင်ငံသားတွေကပြုလုပ်ခဲ့တာဖြစ်ပါတယ်ကျွန်တော်ခံစားနေအဲ့တော့ဒီရတော့ကျွန်တော်ခမန်းကြီးတစ်ထောင်ပေါ်ဝင်နေရှိပါတယ
်။ဆန္ဒထုတ်ဖို့ဘွဲကတော့အဖမ်းဆီးတွေမရှိပဲအောင်မြင်စွာဆန္ဒထုတ်ဖို့နိုင်ခဲ့တယ်လို့လည်းကိုရဲမင်းကဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်တဲ့ဆယ်စုနှစ်သုံးစုကျော်ကာလကလေးကနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသပ်နဲ့မနေအလုလာလုပ်နေကြတာပါ။ဒီအတွက်မြန်မာရှစ်တောင်းလူသမားတွေဟာ အခက်အခဲမျိုးစုံကိုကြုံတွေ့ခဲ့ရတယ်လို့လည်းကိုရဲမင်းကဆိုပါတယ်။စစ်အာဏာရှင်စနစ်ကျိုးအောင်မှာထိုင်အောင်မြန်မာလုပ်သားတွေကွာမလုံခြုံခဲ့ဘူးအေးချမ်းခဲ့ဘူးဆိုတဲ့အခက်အခဲပေါင်းကိုလည်းခြုံခဲ့ရတယ်။အခုဆိုရင်ပြီးခဲ့တဲ့နှစ်မီလကစပြီးစစ်အာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံကအလုတ်ကန်ရှာဖွေသူတွေဟာအနီးနားချင်းထိုင်းနိုင်ငံတွေကိုအစုလိုက်အပြုလိုက်ဝင်လာကြပါတယ်။ နိုင်ငံသားတွေဖြစ်တယ်ဆိုပြီးအလို့သမားရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကဆိုပါတယ်ရှင
်။ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတခါနားဆင်ရမှာကအာရှဒေသတွင်းကအပူချိန်မြင့်တက်နေတဲ့အခြေအနေပါ။အပူချိန်လွန်ကဲမှုကြောင့်အိန္ဒိယနဲ့ပါကစ္စတန်တမ်းမာရေးဒေဟဗေဒစနစ်စိုက်ပျိုးရေးရေရရှိရေးစိုင်းအင်းနဲ့စီးပွားရေးတွေအပေါ်ကြီးကြီးမားမားတက်ရောက်မှုရှိနိုင်ပွဲရှိနိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတော့လီဇာစလိုင်းပေးပို့တဲ့သတင်းကိုတော့ဥက္ကမောင်စုံမင်းပြောပြမှာဖြစ်ပါတယ်ဗျာ
။ပြီးခဲ့တဲ့ရက်အနည်းငယ်ကဆိုရင်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ရဲ့ဒေသအများစုကလူသန်းပေါင်းများစွာဟာ40ဒီဂရီဆဲလ်ဆီယပ်ထက်ပိုမိုပြင်းထန်တဲ့အပူချိန်ထဲမှာနေထိုင်နေကြရပါတယ်။အပူချိန်ပြင်းထန်တဲ့တန်ဟာမေလဇန်းကစရော့ကျလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံစလုံးမှာပုံမှန်အားဖြင့်မုတ်တုံမိုးမဝင်မီအထူးသဖြင့်မေလအထိအပူချိန်ပြင်းထန်လေရှိတယ်လို့လည်းကမ္ဘာမိုးလေဝသအဖွဲ့ WMO ကပြောပါတယ်။ဧပြီလမှာအပူလိုင်းကျောက်တာမျိုးတွေရှိပေမဲ့လည်းဖြစ်လေဖြစ်ထားတော့နည်းပါးတယ်လို့လည်းပြောပါတယ်။မကြသေးခင်နှစ်တွေကစလို့ရာသီဥတုကြောင့်တေကြီးထိကြိုက်မှုတွေကိုဟန်တားနိုင်မဲ့အစီအစဉ်တွေနှစ်နိုင်ငံစလုံးမှာရှိကြတဲ့မိုးလေဝသနဲ့ဇလဗီရဦးစီးဌာနတွေကအောင်မြင်အောင်အကောင့်ထဲပေါ်ခဲ့ကြတယ်လို့လည်း WMO ပြောရေးဆိုခွင့်ရှိသူကလာရီနူလစ်ကပြောပါတယ
် You know a lot of workhas been taken on the details of the plan
အပူရန်ကိုပို့ပြီးခံရနိုင်တဲ့မြို့ပြမှာနေထိုင်ကြသူတွေကိုကာကွယ်ဖို့အတွက်ကျန်းမာရေးဆိုင်ရာဆောင်ရွက်မှုတွေအများအပြားလုပ်ခဲ့ကြပါတယ်။ဒါတွေကိုဆက်ပြီးထိန်းထားနိုင်မယ်ဆိုရင်တော့အသေးပြောက်တွေကိုလည်းလျှော့ချနိုင်မယ်လို့မျှော်လင့်ရပါတယ
်။ပါကစ္စတန်နိုင်ငံရဲ့ကျယ်ပြန့်တဲ့ဒေသတွေမှာဒီနှစ်အတွင်းနေ့အခါအပူချိန်ဟာပုံမှန်ထက်5ဒီဂရီကနေ8ဒီဂရီအထိပိုများနိုင်တယ်လို့လည်းသူကပြောပါတယ်။
And the Pakistan Meteorological Department is warning that the unusual heat has a risk of
heating up the mountains.
ကေဂျစ်ဘက်ဒက်စတန်နဲ့ခိုင်ဘာပက်တွန်ခါဝါဒေသတွေမှာပိုပြီးကြုံရနိုင်တယ်လို့လည်းပြောပါတယ်။မိုးလေဝသပညာရှင်တွေကတော့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံမှာအပူချိန်လွန်ကဲတာဟာရာသီဥတုဖောက်ပြန်မှုကြောင့်လို့ပြောဖို့အချိန်မတန်သေးဘူးလို့ပြောပါတယ်။ဒါပေမဲ့လည်းရာသီဥတုဖောက်ပြန်မှုကြောင့်နောက်ဆက်တွဲကြုံရနိုင်တယ်လို့ခန့်မှန်းတွက်ချက်ထားတာတွေနဲ့တော့ကိုင်းညီနေတယ်လို့လည်းလက်ခံကြပါတယ်။နိုင်ငံကရာသီဥတုဆိုင်ရာအဖွဲ့ IPCC ရဲ့နောက်ဆုံးအစီရင်ခံစာအရဒီရာစုနှစ်ထဲမှာအပူလိုင်းနဲ့ပူနွေးခြောက်သွေ့မှုတွေဟာပိုမိုပြင်းထန်လာပြီးတောင်အာရှဒေသမှာမကြာခဏဖြစ်ပွားလာနိုင်ကြောင်းလည်းသတိပေးထားပါတယ်ခင်ဗျာ
။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေမှာအပူချိန်လွန်ကဲနေတဲ့အခြေအနေတွေကိုကုက္ကမောင်ဆုံးမင်းပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလည်းအပူလိုင်းတွေဖြတ်ပြီးတော့အပူချိန်မြင့်တက်တဲ့အခြေအနေတွေကိုဂရုတစိုက်နဲ့စောင့်ကြည့်ပြီးတော့နေထိုင်နိုင်ကြပါစေလို့အသိပေးအပ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာသတင်းမီဒီယာတခါသောရရှင်ပေးစာကဏ္ဍသတင်းတွေကတုတ္တထူးခြားဆန်းများသတင်းများအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်ဗျာ
။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျူရူဖိုင်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်ဆာမျက်နှာနဲ့ VOA မြန်မာ Facebook ဆာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်ဆာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook ဆာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းပြကြပါသေးခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သောရရှင်ပေးစာကဏ္ဍ၊သတင်းတွေကသုတ္တ၊ထူးခြားစံပြသတင်းတွေမတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြမသတင်းမီဒီယာမြင်ကွင်းကိုတင်ဆက်မှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒီပြည်သွင်းနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာရုရှားယူကရိန်းစစ်ပွဲကရက်နောက်ဆက်တွဲအကျိုးတက်ရောက်မှုတွေကိုဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေရုရှားယူကရိန်းစစ်ပွဲကရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2022ဖေဖော်ဝါရီ24ရက်နေ့မှာရုရှားတပ်တွေကယူကရိန်းနိုင်ငံကိုကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ရုရှားကျူးကျော်စစ်ရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုကကြီးမားလာပါတယ်။ကမ္ဘာလူဦးရေ1ဘီလီယံကျော်ဟာထိတ်လန့်တုန်လှုပ်စရာ၃ခုကိုတပြိုင်တည်းတွေ့ကြုံခံစားကြရပါတယ်။အဲ့ဒီ၃ခုကတော့ 1. လောင်စာတီဈေးနှုန်းတွေတဟုန်ထိုးတိုးတက်သွားတာ 2. အစားအစာဈေးနှုန်းတွေတရိပ်ရိပ်ဇက်တိုက်တက်ခါဘဏ္ဍာရေးအခြေအနေတွေကမောက်ကမဖြစ်တာ 3. အဲ့ဒီလိုဈေးနှုန်းတွေတက်တဲ့ကြရက်နဲ့ကမောက်ကမဘဏ္ဍာရေးအခြေအနေတွေကြောင့်နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေတွေဖြစ်ပေါ်စေနိုင်တာတို့ဖြစ်ပါတယ်။ဒါအပြင်ကမ္ဘာလူရေရဲ့ 1.8 ဘီလီယံပမာဏရှိတဲ့နိုင်ငံ108နိုင်ငံကစီးပွားရေးအဆောက်အုံတွေဟာလောင်စာဆီဈေးနှုန်းနဲ့အစားအစာဈေးနှုန်းတွေတက်တဲ့ဒဏ်ကိုအပြင်းထန်ခံစားကြရပြီးအစိုးရတွေဟာကျွေးမီပြန်လည်ပေးဆက်နိုင်ဖို့နဲ့စီးပွားရေးတည်ငြိမ်ဖို့အတော်ရုံးကန်ကြရမယ်။အဲ့ဒီ108နိုင်ငံကတော့အာဖရိကတိုက်က42နိုင်ငံ၊အာရှပစိဖိတ်ဒေသက38နိုင်ငံ၊လက်တင်အမေရိကနဲ့ကာရေဘီယံဒေသက28နိုင်ငံတို့ဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အကြီးအကဲအာချင်းစတိန်နာကတဒေးလီ202နဲ့အင်တာဗျူးမှာပြောတဲ့အကြောင်းကိုဝါရှင်တန်ပို့စ်မှာ AB22 ရက်နေ့ကဖော်ပြထားပါတယ်
။ဒီဒီပလိုမတ်ကလည်းကိုဗစ်ကပ်ရောဂါကြောင့်ကမ္ဘာကြီးဖိအိုဖျဲဖြစ်နေချိန်မှာရုရှားယူကရိန်းပဋိပက္ခဟာကမ္ဘာကြီးကိုနောက်ထပ်အကြက်အတဲတစ်ခုစီကိုဥတီစေတဲ့နိုင်ငံဆောင်ကော်ပိုရေးရှင်းကြီးတွေဟာအခြေအနေတွေနဲ့လိုက်လျောညီထွေဖြစ်ဖို့မဟာဗျူဟာတွေပြန်လည်ချမှတ်ဖို့ပြင်ဆင်နေရတယ်ကိုဗစ်ရောဂါဖြစ်ပွားနေစဉ်ကာလအတွင်းပထဝီနိုင်ငံရေးအခြေအနေတင်းမာနေချိန်မှာပဲကမ္ဘာလုံးဆိုင်ရာနိုင်ငံရေးအခြေအနေတွေနဲ့စီးပွားရေးအဆောက်အုံတည်ဆောက်မှုအပြောင်းအလဲတွေဟာတိတာထင်ရှားစွာဖြစ်ပေါ်နေတယ်။နိုင်ငံတွေကြားနိုင်ငံရေးအရာစီးပွားရေးအရာအပြန်အလှန်ပိတ်ဆို့ကန့်သတ်မှုတွေလုပ်နေကြတယ်။ကမ္ဘာလုံးဆိုင်ရာအယောင်ကွင်းဆက်စက်မှုလုပ်ငန်းကွင်းဆက်တံပိုးကွင်းဆက်စနစ်တွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေရဲ့အခြေအနေတွေနဲ့ချိန်ညှိပြီးပြန်လည်တိဆောက်နေရတယ်လို့ April 18ရက်နေ့မှာဖော်ပြထားတာတွေ့ရပါတယ်။ Russia Ukraine စစ်ပွဲရဲ့အကျိုးဆက်အကြောင်းကိုမြန်မာနိုင်ငံရေးဆောင်မရှင်တဦးကသူ့အမြင်ကိုအခုလိုပြောပါတယ်
။ပြောမယ်ဆိုရင်ဗျာ Russia သမ္မတပူတင်ကတော့ Ukraine အမျိုးသားရေးစိတ်ဓာတ် Ukraine နိုင်ငံကိုခြေမုံပစ်မယ်ဆိုပြီးတော့Ukraine နိုင်ငံကိုကျူးကျော်တဲ့ Ukraine သမ္မတ Zelensky ကိုဖယ်ရှားမယ်ဆိုပြီး Ukraine နိုင်ငံကိုကျူးကျော်တဲ့အမတန်တာလွန်နဲ့စစ်အင်အားနဲ့ကျူးကျော်ခဲ့တာပဲဒါပေမဲ့ရလကဘာဖြစ်တယ်ဆိုတဲ့အခါကျတော့ယူကရိန်းပြည်သူတွေရဲ့အမျိုးသားရေးစိတ်ဓာတ်ယူကရိန်းနိုင်ငံရဲ့ဂုဏ်သိက္ခာကမ္ဘာပြည်သူတွေကြားထဲမှာအတိမတ်ပြုလေးစားခံရတဲ့အဆင့်အထိကိုဖြစ်ခဲ့တယ်။နောက်ယူကရိန်းသမ္မတဇာလန်စကီဆိုလည်းကမ္ဘာနိုင်ငံတွေကလေးစားဂုဏ်ပြုမှုကိုခံရတဲ့အထိကိုဖြစ်လာတယ်။အဲ့တော့ပူတင်လိုချင်တဲ့ရည်မှန်းချက်နဲ့ရလိုက်တဲ့နိုင်ငံရေးရလဒ်ကပြောင်းပြန်ဖြစ်နေတယ်လို့ပြောရမှာပေါ့လေယူကရိန်းကိုရုရှားနိုင်ငံကကျူးကျော်ခဲ့တဲ့အတွက်ဒီစစ်ပွဲအလင်မှာ ကဘာနိုင်ငံတွေရဲ့လုံခြုံတည်ငြိမ်ရေးအတွက်ပေါ့ကုလသမဂ္ဂအပါဝင်နိုင်ငံတကာဆက်ဆံရေးကိုပြုပြင်ပြောင်းလဲဖွဲ့စည်းရမယ်ဆိုတဲ့အတန်တွေကျေလောင်လာတာလဲကြားရပါတယ်အခုကိုပဲကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြီးတော့ပါဝါကိုနောက်ချွင်းချက်မရှိတုံးကျင်သလိုတုံးနိုင်နေဆိုတဲ့အချက်ကို ကန့်တတ်ဖို့လိုလာပြီဆိုတဲ့ဆွေးနွေးမှုတွေကိုလည်းမြင်ရကြားနေရပါတယ်ဒီအချက်ကတော့တရုတ်နဲ့အိန္ဒိယလိုကမ္ဘာလူကြီးအများဆုံးနိုင်ငံကြီးနှစ်နိုင်ငံကြားမှာယက်တီနေရတဲ့မြန်မာနိုင်ငံအတွက်အရေးကြီးတဲ့ကြောင်းလဲမှုလို့ကျွန်တော်အနေနဲ့ယူဆပါတယ်ယူကရိန်းရေးဟာကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့ဆောင်ရွက်နိုင်စွမ်းအပေါ်မှာမေးခွန်းထုတ်เสียဖြစ်လာပါတယ်ကုလသမဂ္ဂအဖွဲ့
Anagu, Malezabe, Pyongjaja, Jujo Geraba, Daha Kuladamagaya, Brenyengu, Adi Lencho Paulai Dale, Pipare. Russia Ukraine Siboyha, Asha Dida Bo Male, Sivai Yayo, Nanga Yava, Yachamu Shibare. Teoye, Biara in Lukore, Pola Madine, Tessande, Queen Lane, Sonsaya, Nigerigu, Pianle Tonta, Chinsala Javare. Taiwan Botashi, the Yu Muarari, Pianle Tonta Layabare. Jabaha, the Yu Andiaga Gagwebu, do ye sit Donziegu, Mintin Laibare. Russia Ukraine Siboyha, Yamananga Bomatashi, the Yunanga Muaragule, Pianle Zire Lusovare. Dear Jongu, USIB Ma, Jason Tawaji Tatarago, Bama Bijiga, Ukraine Jadene, Yamananga Sayat Yuchi Lansuri Gonsene, Bada Piansu Popia Tavare.
Jason Tawaga, Dionangaha, Dunanga, and Naga Josiwa, Democratic Daikan in Azurine, Sassan Dom Lulu, Lotare, Hansom Yenapongo, Quatalibi, Sisoya Bo, Taukamugu, Domi, Songya Lavarelu, Machabu, Yeda Tavare, Ukraine Yema, Chim Lare, Rashaha, Nemasikansi Bo, Taukamu, Jola Nine Dre, Diliha Jago, Dionanga. When Pime Surago Piata like it the Bob today, Dajan Ibrella Diani Maro, Dio Nangazai Winchi Wangiga, Sikansi Nangazai Winchi Uwana Maulingu, Pekko Drisson Gabi, Sikansi Gu Taukan Jang Pioso Gabari, Dio Ye Sikansi Bob Janglin Lari the Borha Jang, American Ye Indo Pacific Muarane, Take Dai Dula Nizia Shibi, Nimanang and Dumale, Dio Sanji Sigda, Bomo Jitwa Laga, Billion Chi Yini Nyonan Tare, Dio Sibai Lungandri, Malong Jone and Ye Shila Nainelu, Jason Tawaga, Tuye Saumama, Taupia Tabare.
Russia Ukraine Sibweha, Ladalomaro, Longzadi Zenon Luine, Satagon Zenon Lu de la Zira, Bana Isaya Kamakama Pimudrigo, the Gabalon Dindane, Jonesi Vare. Sezuni Lebuja, Pampan Lagere, Globalization Fusin Hale, the Kanya Dwagea B. Kabalun Sayade, Didarin season Rigu, Po Ayon Saida Jabare, Yeshi Maro, Lerunyan Yamulu, the Bawapa Onyan Saya Petana Mianele, Chongyan Nambi, Nuclear and Yele Shinibare, Dabi, Russia Ukraine Sipwejong, War or Dalu Kore, Kabananga Yi Siwa season Didule, Po Vaula Nanjaumba Kamia.
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်ဖြစ်ရွေးကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ဖြစ်ရွေးမြန်မာဝိုင်း
ကြာစာဆိုတဲ့တော်ရရှင်ကတော့နေမယိုင်မှတ်ကြောက်တိုင်လိုမျိုးသတင်းမှန်တင်ဆက်ပေးနေတယ်။ဗီဒီယိုဝိုင်းတော်သားတို့နှစ်တစ်အခါတမယမှာမင်္ဂလာပေါင်းတဲ့ပြည့်စုံပါစေလို့ရေးလာပါတယ်။သူကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကကြာရောက်သွားတဲ့ဒီညီမနှစ်တစ်ခုအတွက်ရေးပြီးတော့ဆုတောင်းပေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။
ဖြေးသွားလို့လဲဆိုတဲ့တော့အရှင်ကတော့မင်္ဂလာပါဗျူရီတဲ့နှစ်သက်မှာဗျူရီဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးနေကောင်းကျမ်းမာခြင်းရှိကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာကျွန်တော်ကဗျူရီ BBC, RFA, PA, Tetuba.
တနေ့ဒီချိန်မှာရေရေကိုနားမထောင်ရရင်ပြစ်မှုတစ်ခုကျူးလွန်ထားလို့ခံစားရပါတယ်ခီးသွားလို့လင်ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ် ထွန်းဆိုတဲ့တော်ရရှင်ရဲ့ဒီမက်ဆေ့ချာကနေရေးလာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။မင်္ဂလာပါဗီဒီယိုခင်ဗျာ။ပထမအဦးဆုံးရေးတဲ့စာကိုဖြည့်ကြားပေးလို့ကျေးဇူးတင်ပါတယ်။ပျော်လဲပျော်ပါတယ်။ဗီဒီယိုဝိုင်းတော်သားတွေကျမ်းမာကြပါစေ။ဒီထက်မကလည်းအောင်မြင်ပါစေ။အမြဲတမ်းလဲနားထောင်နေပါရဲ့လို့ရေးနေတဲ့သူကတောင်းဆိုလို့ရရင်တစ်ခုလောက်တော့တောင်းဆိုပြရသေးတယ်။အမေစုကျ
ဒီနေ့ပါရဲ့ဟုတ်ကဲ့ပါတောင်းဆန်းစုကြည်တရင်နားထောင်လို့ရမရတော့ကျွန်မမသိပါဘူးနောက်ပြတော့တချင်းလေးထုတ်လွှင့်ပေးပါစလို့ကျွန်မတို့ဗီဒီယိုကြီးကအစီအစဉ်နဲ့အခုနည်းနည်းကြက်တဲ့အတွက်ကြောင့်မလို့တချင်းကဏ္ဍကိုခဏရက်ထားပါရဲ့နော်ဒါကြောင့်မလို့တချင်းလေးတော့ထုတ်လွှင့်မပေးပေမဲ့အခုလိုမျိုးတချင်းဒေတာစာလေးတော့ဖတ်ပေးလိုက်ပါရဲ့ဗီဒီယိုအစီအစဉ်တွေကိုနားဆင်အားပေးရတဲ့အတွက Russian link အရော view ကိုမိကွန်းတစ်ခုမေးလာတာပါ Hi my view ရေ app လိုချင်လို့ပါဖုန်းနဲ့ view ရေတင်နားထောင်ချင်လို့ပါဘယ်လိုလုပ်လို့ရမလဲမသိအကူညီတောင်းတာပါဗျာဖြစ်နိုင်ရင်ဖုန်းနဲ့နားထောင်လို့ရမယ် software ပို့ပေးပါဟင် review နားထောင်တာအဆင်မပြေလို့ပါဟင် okay ဒီကြေတန်းဆိုရင်ဒီတော့ Russian ကျမတို့စီကို Messenger ကဆက်သွယ်ရမလို့ Facebook ရှိမယ်ထင်ပါရဲ့နော်အခုဒီတော့ Russian စာရေးပြီးတော့ဆက်သွယ်လာတဲ့ Facebook စာမျက်နှာကနေပြီးတော့ video ကိုနားထောင်ရင်အဆင်ပြေပါတယ်ဗီဒီယိုထုတ်လွှင့်ချိန်မှာ Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်တာပါကျမတို့ Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားထောင်လို့ရတဲ့ link လေးကိုလည်းပို့ပေးလိုက်ပါတယ်ကျမတို့ရဲ့ view app ကိုတက်တက် download လုပ်ချင်နေရှင်တော့ကျမတို့ရဲ့ bemis.viewnews.com ဆိုတဲ့ view မြန်မာပိုင်း web စာမျက်နှာကနေပြီးတော့လေဒီ application ကို download လုပ်နိုင်ပါတယ်နော်ဒါနဲ့ကျမတို့ view ကိုအမြဲတမ်းနားဆင်ကြည့်ရှုနေတဲ့ပရိသတ်တော်သိမယ်ထင်ပါတယ်Vue ရဲ့ app အသစ်တစ်ခုကြောင်းကျွန်တော်လေးပြောပြချင်ပါတယ် Vue Plus ဖြစ်ပါတယ် Vue Plus ဆိုတဲ့ application မှာကျမတို့ Vue American တန်ရဲ့ရုပ်သံအစီအစဉ်လေးနောက်ပြီးအင်္ဂလိပ်စာသင်ခန်းစာမှတ်တမ်းရုပ်ရှင်ဒါတွေကိုအင်တာနက်ချိတ်ဆက်မှုရှိသမျှအချိန်မရွေးကမ္ဘာနေရာဒေတာတိုင်းကနေရုပ်မြင်သံကြားကနေအခမဲ့ကြည့်ရှုလို့ရအောင်အစီအစဉ်ပေးထားပါတယ် online ချိတ်ဆက်ရုပ်မြင်သံကြားကနေကြည့်ရှုနိုင်တဲ့ app ဖြစ်ပြီးတော့ Vue မြန်မာပိုင်းအစီအစဉ်ပါဝင်Vue ကထုတ်လွှင့်ပေးနေတဲ့ဘာသာစကားမျိုးစုံကိုရွေးချယ်ပြီးကြည့်ရှုနိုင်တာပါ။အဲ့ဒီ app ကို download လုပ်လိုက်တဲ့ဆိုရင်ဘာသာစကား language ဆိုတဲ့နေရာမှာမြန်မာကိုရွေးပေးလိုက်တာနဲ့မြန်မာဌာနကတည်ဆက်နေတဲ့24နာရီလူလူမိတ်ဆွေရုပ်သံနဲ့အပတ်စဉ်အစီအစဉ်တွေကိုကြည့်ရှုနိုင်တာပါ။ရုပ်မြင်သံကြားကကြည့်ရဆိုလို့ရုပ်မြင်သံကြားတစ်ခုလည်းမဟုတ်ပါဘူးနော်။ကိုယ်ပိုင်ရှိတဲ့ telephone ကနေပြီးတော့လည်း Vue app Vue Plus ဆိုပြီးတော့ download လုပ်နိုင်ပါတယ်။ Vue Plus ကို Apple TV, iPhone, iPad နောက်ပြီးတော့ Android TV, Android Phone, Tablet, Samsung TV, LG TV, Amazon Fire PC တွေပေါ်မှာ download ရယူနိုင်ပါတယ်။ကျွန်တော် Vue American တဲ့ရုပ်သံနဲ့ radio တင်ဆက်မှုတွေကိုနားဆင်ကြည့်ရှုတဲ့သူတွေစီကိုနီလန်းမျိုးစုံနဲ့ပို့ပြီးဖို့လုပ်နေတာရဲ့ဒီအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါရဲ့နော်။စမ်းကြည့်ပါအောင်လို့အကြံပြုချင်ပါတယ်။ဒီဆက်ပြီးရင်ဖွင့်လာတဲ့တော်ရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးစမှာရနော်မြန်မာနိုင်ငံမှာမရက်မနာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အရတားဒေသခံပြည်သူတွေအထူးဒုက္ခရောက်ရပါတယ်ဆိုတော့ရေးလာတဲ့စာတွေတက်ကအခုတစ်ခေါက်ကတော့ KNY ကတော်ရရှင်ရေးလာတဲ့စာလေးဖြစ်ပါတယ
်မင်္ဂလာပါရှင်ကျမက KNY ပြည်ကပါကျမတို့ပြည်နယ်အခြေအနေတင်ပြချင်ပါတယ်ရှင်အခုစစ်ပွဲမရက်မနာပဲစစ်ဖြစ်နေတာကြောင့်မိဘပြည်သူအကုန်ဒုက္ခရောက်နေကြတယ်စာဝင်ရေးပညာရေးကျမ်းမာရေးအကုန်လုံးတစ်ခုမှကိုအဆင်မပြေပါဘူးရှင်။
ဆက်ဆောင်တွေကနေပူရင်တုံးရီတောက်ရီအခက်တွေမိုးရွာပြန်တော့လဲမိုးမလုံးလေးမလုံးဖြစ်နေရတယ်လေခလေးတွေဆိုရင်လဲစာသင်ခန်းနဲ့နေရာမယ့်အရွယ်ကိုမိသားစုစာဝင်နေရတဲ့ဆေးထွက်ရောက်နေရတယ်ဒါကတော့ကျင်းနေပြည်နယ်ကတော့ရှင်စာရေးပြီးတော့သူတို့ရဲ့ဒေသချင်းတွေကိုရင်ဖွင့်လာတာပါလားလူပဲဒီလိုအခြေအနေမျိုးကကျင်းနေပြည်နယ်တစ်ခုရဲ့မှာမဟုတ်ပဲနဲ့တိုင်းသားဒေသအသီးသီးမှာကြုံတွေ့နေရတ ဒီနေ့ဒုရွာကစစ်ဘေးပြည်သူတွေကိုလည်းလာကြည့်စေချင်ပါတယ်။စံတပြီလောက်လူ၁၀ယောက်လောက်ကိုရေချဲချဲစားမပါစေမပါပျောက်တောက်နေရတာ။တောက်ရီလေးရဖို့အတွက်အတနဲ့ရင်ပြီးတော့သွားခရရတာ။စံတာတွေပြောရရင်ပြောမကုန်တော့ပါဘူး။ဖြူရီကျမ်းမာကြပါစေတဲ့။သူကြုံတွေ့နေရတဲ့အခြေအနေကိုရေးပြောလာတာဖြစ်ပါတယ်။
ပြောပြပါဆိုတော့ရေးလာတဲ့ပြင်းလွင်ကတော်တော်ဆင်တော့ဖီယိုရီကိုအားပေးလာခဲ့တာကြားပါပြီတဲ့အခုတော့ရင်ဖွင့်ခွင့်လေးရလို့ကျေးဇူးတင်ပါတယ်ဆိုပြီးတော့သူတို့နယ်မြေမှာကြုံနေရတဲ့ဒီအခြေအနေတခုကိုစာရေးပြီးတော့ရင်ဖွင့်လာပါတယ်ကျွန်တော်တို့အနေနဲ့မြန်မာပြည်ဆိုတာဥပဒေဆိုတာမရှိတော့တာလားကျွန်တော်တို့အမေစုလက်ထက်တုန်းကဆိုစေးသမားတွေဆိုအကုန်ဖမ်းတာအခုလက်တွေ့ကိုရှိမှာစေးတွေလုံန
ကျွန်တော်တို့မြန်မာပြည်ကိုအမြန်ဆုံးဒီမိုကရေစီပေါ်ရောက်ဖို့နိုင်ငံတကာကိုလည်းတိုက်တွန်းပေးပါဗျာ
ဒါတော့ပြင်းလွင်လာတော့ရရှင်သူတို့ဒေသမှာမူရင်စေတုံးဆွဲသူတွေဥရင်နဲ့ရေးယူမှုမရှိပါဘူးဆိုတော့ရေးပြီးတော့ပြောလာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တော်ရရှင်ရဲ့အားလုံးပုံမှန်အဆင်ပြေကောင်းမွန်တဲ့တဲ့တစ်ပတ်ဆောင်းနိုင်ပါစေလို့ဆုတောင်းပေးပါတယ်နော်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းရင်ယူဆချက်တည်းရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့ကြပြိုင်နက်တိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုဗီဒီယိုအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က Viewr App ဒီမှာလည်းတွားပြီးတော့နားထောင်ဆီရှုနိုင်ပါတယ်။ကျမတို့ရဲ့ view app နာမည်က view bambi ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမင်နာလိပ်စာက bambi.viewnews.com ဖြစ်ပါတယ်။ကျမအေးသနာကြပါ view ကိုလည်းစာရေးကြပါအောင်နော်။ production တွေအားလုံးဒေးရန်တွေကင်းရှင်းရှင်နှန်းချမ်းမြေကြပါစေရှင
်။မြန်မာပြည်မှာပေးစာများကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတခါတော့မန်းညိုမျိုးလင်တင်ဆက်မဲ့တဲ့ရင်ကတုဒအစီအစဉ်မှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီအကြောင်းကိုပြောပြထားတာဖြစ်ပါတယ်ဗျာ
ကဘာဘူးရဲ့နိုင်ငံတွေမှာပုံစံအမျိုးမျိုးနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိလာတဲ့အခါအဲ့ဒီတင်းတွေနဲ့အတူလူခွင့်ရတောက်စီဆိုတဲ့အကြောင်းအရာကိုလည်းနားဆင်သိမြင်လာကြရမှာပါ။အင်္ဂလိပ်လိုအတူကအိရှာစီလို့ခေါ်ပေါ်ပြောဆိုတဲ့ Human Rights Council လူခွင့်ရကောင်စီဆိုတာဟာတကမ္ဘာလုံးကလူခွင့်ရချိုးဖောက်ခံရမှုတွေကိုအကာအကွယ်ပေးနိုင်မှုအတွေ့ကုလသမဂ္ဂရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေကလူခွင့်ရအခြေအနေတွေကိုအမြဲတမ်းလေ့လာဆွေးနွေးနိုင်မှုအတွေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ HRC ရဲ့ရုံးချုပ်ဖွင့်လှစ်ထားပါတယ်။လူ့ခွင့်ရေးကောင်စီကိုကုလသမဂ္ဂထွေထွေညီလာခံကရွေးချယ်ပေးထားတဲ့အဖွဲ့ဝင်နိုင်ငံ48နိုင်ငံနဲ့ဖွဲ့စည်းထားတာပါ။အရင်ကကုလသမဂ္ဂမှာရှိခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်ဆိုတဲ့နေရာမှာ2006ခုနှစ်မတ်လ15ရက်နေ့ကအစားထိုးဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတို့ရဲ့တက်တန်းက3နှစ်ဖြစ်ပြီး2ချိန်ဆက်တိုက်အဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နိုင်ငံအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံဖြစ်ရွေးချယ်ခံခွင့်မရှိပါဘူး။အဖွဲ့ဝင်နိုင်ငံ48နိုင်ငံမှာအာဖရိကနိုင်ငံတွေထဲက13နိုင်ငံ၊အာရှပစိဖိတ်နိုင်ငံတွေထဲက13နိုင်ငံ၊လက်တင်အမေရိကနဲ့ကာရေဘီယံနိုင်ငံတွေထဲက7နိုင်ငံ၊အနောက်ဥရောပနဲ့တခြားနိုင်ငံတွေထဲက9နိုင်ငံ၊အရှေ့ဥရောပနိုင်ငံတွေထဲက6နိုင်ငံပါရှိပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ကြည့်မယ်ဆိုရင်တော့လောလောဆယ်၊အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်။မြန်မာအင်ဂျင်ချင်းတရုတ်၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းလောလောဆယ်အဖွဲ့ဝင်48နိုင်ငံထဲမှာပါဝင်တာပါ။ HRC မှာအထူးလုပ်ငန်းဆောင်ရွက်မှုတွေအနေနဲ့လူ့ခွင့်ရေးဆိုင်ရာအထူးတန်တမန်တွေ၊ကိုယ်စားလှယ်တွေ၊လွတ်လပ်ကျလူ့ခွင့်ရေးလေ့လာစောင့်ကြည့်ရေးအဖွဲ့တွေလူ့အခွင့်အရေးဆိုင်ရာကြွမ်းကျင်သူပုဂ္ဂိုလ်တွေနဲ့လက်တွဲပြီးလူ့အခွင့်အရေးချိုးဖောက်မှုရှိတယ်လို့ယူဆရတဲ့နိုင်ငံတွေအပေါ်ကင်တွယ်ဖြည့်ဆင်းမှုတွေလုပ်ပါတယ်။ HRC မှာဥက္ကဋ္ဌ2ဦး၊ဒုတိယဥက္ကဋ္ဌ4ဦး၊စုစုပေါင်း5ဦးပါဝင်တဲ့အုပ်ချုပ်ရေးဘူရိုရှိပြီးအဲ့ဒီဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုတစ်နှစ်တစ်ကြိမ်ကြောင်းလဲရွေးချယ်ပြီးအလေးစားတာဝန်ထမ်းဆောင်ကြရပါတယ်။HRC အဖွဲ့ဝင်နိုင်ငံတွေရဲ့ပုံမှန်တွေ့ဆုံစည်းဝေးမှုကိုတစ်နှစ်မှာအနည်းဆုံး3ချိန်တည်းမှခပြုလုပ်ကြပါတယ်။ဒါပြင်အရေးပေါ်ဖြစ်လာတဲ့အခြေအနေတွေမှာဆိုရင်လည်းအချိန်အခါမရွေးအရေးပေါ်အစည်းအဝေးတွေခေါ်ယူပါတယ်
။ As of this moment, credible reports indicate that Myanmar security forces have murdered at least 70 people. Madam President, those murdered were fathers,sons, mothers, daughters, husbands and
HRC ရဲ့တက်တန်း15နှစ်အတွင်းအထူးအရေးပေါ်အစည်းအဝေး29ကြိမ်ရှိခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့2009ခုနှစ်အောက်တိုဘာလ2ရက်နေ့ကတည်းက2019ခုနှစ်ဒီဇင်ဘာလ29ရက်နေ့ကတည်းက2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကတည်းကအထူးအစည်းအဝေးတွေပြုလုပ်ခဲ့ကြပါတယ်ရှင်
မညညလွင်တင်ဆက်တဲ့သတင်းတွေကတုဒအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုတင်ပြပါမယ်ဘရာဇီးနိုင်ငံတောင်ပိုင်းကအမျိုးသားတဦးဟာကုမ္ပဏီတစ်ခုမှာ84နှစ်ကြာအလုပ်လုပ်နေရင်ဂင်းနစ်ကဘာမှတ်တမ်းစာရင်းကိုချိုးသွားခဲ့ပါတယ်ဂျပန်နိုင်ငံမှာတော့သွားဆရာဝန်တွေလေ့ကျင့်သင်ယူနိုင်မှုအတွက်ကလေးဆက်ရုပ်တစ်မျိုးကိုတီထွင်ထုတ်လုပ်လိုက်ပါတယ်ဒီလိုကမ္ဘာတစ်လောကထူးခြားတဲ့သတင်းတွေကိုတော့ကိုငင်းညံ့တဲ့သူမက်ခင်ဖြူထွေးတို့ကပြောပြမှာဖြစ်ပါလေဗျာ
။ဘရာဇီးနိုင်ငံတောင်ပိုင်းဘရက်စကီနီကမိသားပြောက်ဟာကုမ္ပဏီတစ်ခုမှာ84နှစ်ကြာအလုပ်လုပ်နေပြီးဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ကိုချိုးသွားခဲ့ပါတယ်။ကုမ္ပဏီတစ်ခုထဲမှာပဲနှစ်အကြာဆုံးလုပ်တဲ့ကမ္ဘာစံချိန်ကိုချိုးသွားတဲ့သူအသက်တရာရှိပြီဖြစ်တဲ့ Walter Osman ရဲ့အကြံပေးချက်ကတော့ယူရှင်ပါတယ်။ကိုဝါသနာပါတဲ့အလုပ်ကိုလုပ်ဖို့နဲ့ junk food လို့ခေါ်တဲ့စားမရည်နဲ့မငြိညွတ်တဲ့အစားအသောက်တွေကိုမစားဖို့ပဲဖြစ်ပါတယ်။အဝတ်ပိတ်စားတွေထုတ်လုပ်တဲ့ကုမ္ပဏီ Win of View ရဲ့စက်ရုံပိုင်းမှာစတင်အလုပ်လုပ်ခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့အုပ်ချုပ်မှုအပိုင်းဖြစ်တဲ့အယောက်မန်နေဂျာအဖြစ်တာဝန်ယူလုပ်ဆောင်နေတာပါ။သူကိုယ်တိုင်ဟာလည်းတတွက်လက်လက်ရှိစေဖို့အစားအသောက်ဆင်ကျင်ပြီးစားနယ်တကြားကိုလုံးဝရှောင်ချတယ်လို့အော့စမန်ကပြောပါတယ်။ကိုကကူလာလိုအချွေတွေကိုလည်းရှောင်ချပြီးတော့ခန္ဓာကိုယ်တန်ဆွမ်းစေတဲ့ကောင်းမွန်တဲ့အစားအသောက်တွေကိုပဲစားတယ်လို့အော့စမန်ကပြောပါတယ်ရှင
်။ဂျပန်နိုင်ငံမှာသွားဆရာဝန်တွေလေ့ကျင့်သင်ယူနိုင်ဖို့အတွက်ကလေးလူသူစက်ရုပ်တစ်မျိုးကိုတီထွင်ထုတ်လုပ်လိုက်ပါတယ်။ဒီကလေးစက်ရုပ်ကိုအရေးကြီးတဲ့ကျန်းမာရေးလက္ခဏာတွေလုံးပြနိုင်အောင်ဖန်တီးထားပြီးတော့သွားဆရာဝန်တွေကိုလေ့ကျင့်ပေးတာပါ TM စုဆက်ရုပ်ကုမ္ပဏီနဲ့သွားဆေးကျောင်းတို့ပူးပေါင်းပြီး Pedia Rice ဆိုတဲ့ဒီကလေးဆက်ရုပ်ကိုဖန်တီးခဲ့တာပါဒီဆက်ရုပ်ဟာကလေးတယောက်သွားဆေးကမ်းမှာကုသမှုခံယူတဲ့အခါဖြစ်နိုင်တဲ့အခြေအနေမျိုးမျိုးကိုလုံးပြနိုင်ပါတယ်ခန္ဓာကိုယ်တစ်ခုလုံးဗစက်နဲ့ရှာရီအပါဝင်ညံ့တာအနေထားနဲ့တုံ့ပြန်တာတွေကိုပါလုပ်နိုင်တာပါဒီဆက်ရုပ်နဲ့အတူကလေးတက်သွားတာနှလုံးခုန်ရက်သွားတဲ့အရေးပေါ်အခြေအနေမျိုးတွေအတွက်ပါလေ့ကျင့်နိုင်ပါတယ်ကလေးသွားကုသရေးမှာတကယ်ကလေးတွေနဲ့လေ့ကျင့်ခွင့်မရတဲ့အတွက် အခုလိုဆက်ရုပ်နဲ့ကြိုတင်လေ့ကျင့်နေကြတာဟာမရှိမဖြစ်လိုအပ်တယ်လို့ဒီဆက်ရုပ်ကိုတီထွင်တဲ့အင်ဂျင်နီယာအဖွဲ့အကြီးအကဲကပြောပါတယ်။အခုချိန်မှာတော့ဒီဆက်ရုပ်တစ်ရုပ်ဟာဒေါ်လာ2သိန်းနီးပါးကျတဲ့ပါတယ်။နောက်အနာဂတ်မှာတော့ကလေးစောင့်ရှောက်ရေးလုပ်ငန်းတွေဖြစ်တဲ့မူဂျိုနဲ့ကလေးအထူးကုဆရာဝန်တွေနဲ့ပူးပေါင်းပြီးအရေးပေါ်အခြေအနေတွေဖြစ်လာရင်ကြိုတင်လေ့ကျင့်နိုင်မဲ့ဆက်ရုပ်တွေဖန်တီးဖို့ရှိပါတယ်ခင်ဗျာ။
မက္ကီကိုနိုင်ငံမက္ကီကိုစီးပြီးမြို့လေကအနှစ်တရာကျော်သက်တမ်းရှိပြီဖြစ်တဲ့မြို့ရဲ့သင်္ကေတလာပယ်မာချမ်းမြေကြီးကိုပြီးခဲ့တဲ့အပတ်ကဖယ်ရှားခဲ့ရပါတယ်။မှုဆွဲတဲ့ယောဂါကြောင့်ခုတ်လိုက်ရတာလို့ဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ပါဆိုဒီလာရီဖော်မာလမ်းမကြီးပေါ်မှာရှိတဲ့ဒီအပင်ကြီးကိုဖယ်ရှားတဲ့နှုတ်ဆက်ပွဲမှာတော့တေဂီတာတွေတီဆိုပြီးလက်တွေအတူတွဲတပ်ပုံရိုက်မှတ်တမ်းတင်တာတွေလုပ်ခဲ့ကြပါတယ်။စစ်ပင်ကြီးမသေးအောင်ထုကုပညာရှင်တွေနဲ့လှုပ်ဆောင်ခဲ့ကြပေမဲ့လို့လည်းမကယ်နိုင်တော့ပဲတည်သွားခဲ့တာကြောင့်ဖယ်ရှားခဲ့ရတာလို့မက္ကဆီကိုမြို့တော်ဝင်ကလောက်ဒီယာရှိန်ဘမ်ကပြောပါရယ်အဲ့ဒီအဝိုင်းကြီးနားမှာဘယ်လိုစစ်ပင်မျိုးနဲ့အစာထိုးပြန်ဆိုင်မလဲဆိုတာကိုပြည်သူတွေနဲ့ဆွေးနွေးနေတယ်လို့ဒီသန္ဓရအစိုးရကပြောပါရယ်ရှင
်ရော့ကန်ရိုးဘရင်လို့တင်စားကြတဲ့ကွယ်လွန်သူအစိုးရမင်းသားကြီးအဲဗစ်ပရက်စလီအမတ်တရစီတန်းလှဲ့လေပွဲကိုဩစတြေးလျနိုင်ငံနယူးဆောက်ဝေးပြည်နယ်ပါ့ခ်မြို့မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။ပျော်ပွဲရှင်ပွဲတွေနဲ့အတူပရက်စလေးအမှတ်တရပွဲတွေ၅ရက်ဆက်တိုက်ကျင်းပခဲ့တာပါ။ဆစ်ဒနီမြို့အနောက်ဘက်မိုင်220ကျော်အကွာမှာရှိတဲ့ပါ့ခ်မြို့မှာအဗစ်ပရက်စလေးပွဲတော်ကျင်းပခဲ့တာ29နှစ်တိုင်တိုင်ရှိပါပြီ။ပရက်စလေးလိုဝတ်စားထားသူတွေသူ့တချင်းတွေကိုဖွင့်ပြီးရှေးဟောင်းကားတွေနဲ့လှည့်လည်ကြတဲ့သူပေါင်းထောင်နဲ့ချီရှိပါတယ်။ပရိသတ် 2,000 ကျွဲလောက်ကလည်းဘေးကနေအားပေးခဲ့ကြပါဗျ။ COVID-19 ကာယရောဂါကူးစက်မှုတွေကြောင့်နှစ်နှစ်ကျော်ကြာရပ်နားခဲ့ရပြီးတော့မှဒီနှစ်မှာကျွဲကိုပြန်ချင်းပခဲ့တာပါ။ဩစတြေးလျနိုင်ငံပါ့ခ်မြို့မှာလိုပဲအမေရိကန်ပြည်ထောင်စုကပြည်နယ်တချို့မှာလည်းအဗစ်ပရက်စလီအမှတ်တရပွဲတွေကျင်းပလေးရှိပါတယ်ခင်ဗျာ
။သူကြဆံပြသတင်းတွေကိုတော့ကိုငင်းညက်နဲ့မက်ခင်ဖြူတွေးတို့ကပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VO ရဲ့ Radio အစီအစဉ်ထုတ်လွှင့်ချက်တွေစာသားတွေ VO ရဲ့ဒီ Video File တွေကို burmese.voanews.com Internet စာမျက်နှာမှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုဓာတ်ပုံတွေ Video File နဲ့တကွပေးပို့လို့တယ်ဆိုရင်တော့email လိပ်စာက burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့ည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အဲဒီမှာတော့စီဝိုင်းကဏ္ဍဘလော့ဂါတွေပြောသမျှနဲ့သတင်းတော့မှတ်စုအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းတောင်ပိုင်းမရီယိုပိုစိတ်ကမ်းမြို့ကရုရှားတပ်တွေပိတ်ဆို့ထားတဲ့အဇော့စတယ်တမနီဆက်ရုံဝင်းထဲမှာရှိတဲ့ယူကရိန်းအရသာအယောက်တထောင်တဲ့မင်းအကိုဘေးလွတ်ရာကျထုတ်ဖို့လုပ်နေတယ်လို့ကုလသမဂ္ဂကတနင်္ဂနွေနေ့မှာပြောပါတယ်။ဂျာမနီဟာရုရှားရဲ့လောင်စာစီပေါ်မှီခိုနေရမှုကင်းအောင်လှုပ်ဆောင်ရမှာတိုးတက်မှုရှိလာပြီဖြစ်ပြီးအခုနှွေကုံလောက်ဆိုရင်ရုရှားစီကရင်းနှင်းစင်းတင်းတင်းမှုပေါ်မှာလုံးဝမှီခိုစရာမလိုတော့တဲ့အခြေအနေရောက်သွားမယ်လို့မျှော်လင့်ကြောင်းဂျာမနီအစိုးရကပြောပါတယ်ဥရောပရဲ့စီးပွားရေးအင်အကြီးအမားဆုံးဖြစ်တဲ့ဂျာမနီဟာရုရှားစီကနေတင်သွင်းနေတဲ့စွမ်းအင်တွေကရေနံအတွက်70ရာခိုင်နှုန်းကြောင်မီးသွေးအတွက်80ရာခိုင်နှုန်းနဲ့တဘာဝဒဏ်တွေအတွက်35ရာခိုင်နှုန်းတင်သွင်းမှုလျှော့ချနိုင်တော့မှာဖြစ်ကြောင်းစီးပွားရေးနဲ့ဥလူရာသီဆိုင်ရာဝန်ကြီးရောဘတ်ဟစ်ဘတ်ကတနင်္ဂနွေနေ့မှာပြောပါတယ်မြန်မာနိုင်ငံကပြည်ပကပြဿနာတွေတည်လဲစေရေးအတွက်ဗီယက်နမ်နဲ့ဂျပန်နှစ်နိုင်ငံကြားအတူလက်တွဲဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တင်ကြီးတိုက်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Derek Smith တို့ဖြစ်ကြပါတယ် VO ရဲ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ပါစေ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.